အိုမန်ပင်လယ်ကွေထဲမှာရေနံတင်သင်္ဘောနှစ်စင်းကိုအီရန်ကတိုက်ခိုက်တာဟာမှားယွင်းတဲ့လုပ်ဆောင်မှုမျိုးမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုလိုက်ပြီးဟောမတ်ရေလက်ကြားတဲ့လွတ်လပ်တဲ့ရေကြောင်းသွားလာခွင့်ရရှိရေးအတွက်တန်တမန်ရေးနည်းနဲ့တစ်ဖြစ်စေရေးဂျာဝင်နဲ့နီးနဲ့တစ်ဖြစ်အာမခံချက်ပေးသွားမယ်လို့အမေရိကန်ကပြောပါတယ်ဒီရေလက်ကြားကိုဖြတ်ခွင့်မပေးချင်တာကြောင့်အီရန်ကတိုက်ခိုက်ခဲ့တာလို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ဖွန်ပီယိုက Fox သတင်းဌာနကိုပြောပါတယ်အမေရိကန်ဟာအီရန်နဲ့ဆင်မဖြစ်ချင်ဘူးလို့အမေရိကန်တန်တမန်တွေကပြောပေမဲ့အိုမန်ပင်လယ်ကွင်းနဲ့ပါရှန်ပင်လယ်ကွင်းကြားကူးစမ်းတောက်လာကွင်းရဖို့ကိုတော့တေချာအောင်လုပ်သွားမယ်လို့ဆိုပါတယ်။ကမ္ဘာတစ်လောကရေနံတင်တင်မော်ဒီရဲ့သုံးပုံတစ်ပုံဟာအဲ့ဒီရေလက်ကြားကိုတုံးနေတာပါ။အမေရိကန်ရဲ့ဆွဆဲချက်ကိုအီရန်ကပယ်ချလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကတောက်ကြနေကထုတ်ပြန်တဲ့ပုံဝါဝါဗီဒီယိုထဲမှာတော့အီရန်ဗုဒ္ဓဆင်းဟာအတိုက်ခိုက်ခံရတဲ့တင်မော်ဘေးမှာမပေါက်ကွဲတဲ့မိုင်းတလုံးကိုပြန်ယူရပြသခဲ့ပါတယ်ဒီတိုက်ခိုက်မှုနောက်ကွယ်မှာအီရန်ရှိတယ်ဆိုတာတပ်တွေအထောက်အထားအများကြီးရှိတယ်လို့ဆိုပါတယ်